င်မီကရိယာတွေအတွက်မရှိမဖြစ်လိုအပ်တဲ့ရေရှားတတ်ထုအတွက်တရုတ်ရဲ့ဈေးကစားမှုရပ်တန့်စေဖို့လှုံ့ဆော်မှုကလည်းအမေရိကန်နောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်မိုဟာဗီကန်ဒါရာထဲကနှစ်ပေါင်း80ကျော်ရပ်ဆိုင်းထားခဲ့တဲ့တတ်ထုရင်းတွေဟာ2021ခုနှစ်ထဲမှာပြန်လည်စီကားလာတော့မှဖြစ်ပါတယ်။ရေရှားတတ်ထုတွေကိုလျှက်စစ် hybrid ကားတွေ smartphone တွေကလည်းရှစ်လက်နဲ့တချို့အတွက်ပါမရှိမဖြစ်လိုအပ်တာပါ။မကြာခင်ကမှပြတ်ထန်းလိုက်တဲ့နိုင်ငံတော်ကာကွယ်ဆိုင်ရာခွင့်ပြုမိန့်ဥပဒေအရပန်ဒဂန်စစ်ဌာနချုပ်ရဲ့ရန်ကြားအလုံးကြီးပါမှတုံးမဲ့ရေရှားတပ်တွေဟာ၅နှစ်အတွင်းတရုတ်နိုင်ငံထဲမှာတူဖို့တန့်စင်ထားတာမဖြစ်စေရဘဲအစိုးရကိုတင်သွင်းနေတဲ့အမေရိကန်ကုမ္ပဏီတွေအနေနဲ့လည်းဒီချက်ကိုလိုက်နာဖို့ဗဟိုအစိုးရတွေကညှဉ်းချဖို့ပါရှိပါတယ်။ဒါဟာအရေးပါတဲ့တပ်တွေကိုစိတ်ချတဲ့ဒူရီစီကအန်ရကင်းကင်းနဲ့ရအောင်လုပ်ဖို့အမေရိကန်အစိုးရရဲ့မဟာဗျူဟာအစိတ်ပိုင်းတစ်ခုဖြစ်ပြီးကန်ထရိုက်နဲ့သဘောတူညီချက်ဆိုင်ရာဒီတပ်တွေနဲ့ပတ်သက်တဲ့လုပ်ငန်းစဉ်တွေကိုကာကွယ်ရေးဝန်ကြီးဌာနကမကြသေးခင်ကပဲကြေညာခဲ့တာပါ။မြောက်အမေရိကကတခုတည်းသောမြေရှားတပ်တူတွင်တွေကို Mountain Pass တပ်တူတွင်ကရတာဖြစ်ပြီး1949ခုနှစ်မှာစတွေ့တဲ့ဒီတပ်တူတွင်တွေကလည်းကမ္ဘာမြေရှားတပ်တူလိုအပ်ချက်ထက်ဝက်ကျော်ကိုထုတ်လုပ်တန့်စင်ပေးခဲ့တာဖြစ်ပါတယ်။အခုတော့ကယ်လီဖိုးနီးယားဒေသထက်မြေရှားတပ်တူတွေကိုပြည်နိုင်ငံကိုတန့်စင်ဖို့အတွက်တင်ပို့ပေးနေတာဖြစ်ပြီးကမ္ဘာတစ်လွှာမြေရှားတပ်တူလိုအပ်ချက်အလုံးရဲ့80%ကျော်ဈေးကွက်ကိုပါတရုတ်ကထိန်းချုပ်ထားတာဖြစ်ပါတယ်။